VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့ဒီမိုကရေစီစနစ်ဖော်ဆောင်မယ်ဆိုတဲ့ပေးထားတဲ့ကတိအတိုင်းအခြေခံအချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်အပြည့်အဝလှုပ်ဆောင်ပေးဖို့နယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းတင်ပြမှာပါ။မေလ3ရက်နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်လို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေအရန်ကိုကြာဆင်းလာနေတဲ့အကြောင်းကိုတိုင်တွေ့ကြုံရတဲ့မြန်မာသတင်းသမားတချို့ကို VOA ကမေးမြန်းခွင့်ရခဲ့ပါတယ်။တနင်္ဂနွေနေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာစာနယ်ဇင်းသမားတွေနဲ့အတူသတင်းလွတ်လပ်ခွင့်တိုက်ပွဲအတွက်တညီတညွတ်ထဲရပ်တည်နေကြောင်း CPJ အာရှဒေသဆိုင်ရာတာဝန်ခံ Steven Butler က VOA ကိုပြောပါတယ်။
We stand together with Burmese journalists in their struggle for press freedom, but really we call on the government to live up to the promise.
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်မြန်မာသတင်းသမားတွေနဲ့အတူကျွန်တော်တို့တညီတညွတ်ထဲရပ်တည်နေပါတယ်။လွန်ခဲ့တဲ့နှစ်အတန်ကြာကမြန်မာဒီမိုကရေစီရေးအတွက်ကတိပေးခဲ့တဲ့အတိုင်းအယက်သားအစိုးရအနေနဲ့အကောင့်ထဲပေါ်ဖို့ CPJ အနေနဲ့တောင်းဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကဆိုရင်ဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်ခံရတဲ့အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ရှိဖို့ဦးဆောင်လိမ့်မယ်လို့မျှော်လင့်ချက်အများကြီးရှိခဲ့တဲ့အကြောင်းဒါပေမဲ့အဲ့ဒီလိုဖြစ်မလာခဲ့ဘူးလို့ Steven Butler ကပြောပါတယ်။ဒါကြောင့်မြန်မာအယက်သားအစိုးရရောစစ်တပ်အနေနဲ့ပါဝင်မပါပဲသတင်းသမားတွေကိုသူတို့အလုပ်သူတို့လုပ်ခွင့်ပြုဖို့ CPJ အနေနဲ့အမှန်တကယ်မျှော်လင့်တဲ့အကြောင်း Steven Butler ကပြောသွားတာပါ။လက်ရှိမြန်မာနိုင်ငံမှာသတင်းအင်တာနက် website တွေပိတ်ပစ်တာဆက်သွယ်မေးမြန်းတဲ့အတွက်သတင်း editor တွေကိုဖမ်းဆီးအရေးယူတာစတဲ့သတင်းလွတ်လပ်ခွင့်အပေါ်ပြင်းပြင်းထန်ထန်ဖိအားပေးမှုတွေဆက်ပြီးရှိနေဆဲဖြစ်တယ်လို့လည်း Steven Butler ကဆိုပါတယ် RSS ဖွဲ့ရဲ့2020ပြည့်အစည်းအဝေးခန်းစာအရဆိုရင်လည်းနိုင်ငံပေါင်း180ထဲမှာမြန်မာအဆင့်က2019က138ကနေ139ဖြစ်ကျဆင်းသွားခဲ့ကြောင်းဖော်ပြထားပါတယ်ဒီကနေ့သတင်းပတ်တွေအတွင်းကဆိုရင်လေမန္တလေးအခြေဆိုင် VOM သတင်းဌာနအက်ဒီတာချုပ်ဦးနေမျိုးလင်းကို AA ရခိုင်လက်နက်ကိုင်ဖွဲ့ကတာဝန်ရှိသူတအုပ်နဲ့ဆက်သွယ်မေးမြန်းခဲ့တဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးအကြမ်းဖက်ဥပဒေပုံမှန်နဲ့ဆွဲချက်တင်ခဲ့တာပါဒါပေမဲ့တရားရုံးကလက်မခံပယ်ချခဲ့တဲ့အတွက်အချုပ်ကနေလွတ်မြောက်လာတဲ့ဦးနေမျိုးလင်းကသတင်းသမားတအုပ်အနေနဲ့ကြုံခဲ့ရတဲ့တုံ့လောက်ဖွယ်အခြေအနေကို VOE ကိုခုလိုပြောပါတယ
်ခုလိုတန်းသားလက်နက်ကိုင်အဖွဲ့စည်းတွေနဲ့ဆက်သွယ်တာကိုအကြံဖက်ဥရေပုံမှန်နဲ့ဆွဲတာဒီကျွန်းတော်အထိချနိုင်တဲ့ကြီးကြီးတဲ့ပြည်တံတွေပြီးနိုင်တဲ့ပုံမှန်တွေနဲ့ဆွဲတာကတော်တော်ကိုတုံ့လောက်စရာတွေဖြစ်နေပါတယ်။ဘာကြောင့်ဖြစ်လဲဆိုတာကျွန်တော်တို့နိုင်ငံမှာ RDI လို့ခေါ်တဲ့ Right to Information Law ကကြကြနာနာမရှိဘူး။ဘာမှကိုမရှိသေးတော့ကြတော့ဘသူ့ကိုဆက်သွယ်ရင်ဘယ်ပုံမှန်နဲ့ညှိတယ်ဆိုတဲ့ဟာကိုဟိုတိတိလင်းလင်းမပြောနိုင်တော့ကြတော့သမတရုံပြောရေးဆိုခွင့်ရှိသူဦးစောထေးကိုတိုင်ကဒါထပ်ပြီးတော့ဆွေးနွေးရအောင်မယ်ဒါပေမဲ့ဒီလိုဆက်သွယ်ရင်ဒီတဲ့ဥပဒေနဲ့သတင်းတော့တွေကညှိတယ်ဆိုတော့ပုံစံမျိုးပြောထားတော့ဒါတော်တော်ကိုဆွေးနွေးကြအနေထားပါဗျ
မြန်မာနိုင်ငံမှာသတင်းရယူခွင့်နဲ့ပတ်သက်တာသတင်းသမားတွေကိုအကာအကွယ်ပေးတာစတဲ့ဥပဒေတွေကိုအသေးချာပြဋ္ဌာန်းတင်ကြောင်းမြန်မာသတင်းကောင်စီလိုအဖွဲ့အနေနဲ့လည်းတကယ့်ကိုလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ဖို့လိုကြောင်းနဲ့ပုဂ္ဂလိကသတင်းအေဂျင်စီတွေရဲ့အခန်းကဏ္ဍကိုပိုးပြီးတိုးချဲ့ပေးတင်ကြောင်းဦးနေမျိုးလင်းကပြောပါရယ်အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးပေါ်အခြေအနေကာလမှာဆိုရင်သတင်းသမားတွေအတွက်ယောဂဆိုင်ရာသတင်းတွေယူရေးမှာအခက်အခဲအလွန်ရှိနေတယ်လို့သက်ဆိုင်ရာဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ချက်တွေအတွက်အတိပြုဖြေကြားမဲ့သူမရှိတဲ့အခြေအနေကလည်းအတော်လေးဆိုးကြောင်းပြည်ရင်းဗီဒီယိုသတင်းတောက်ကိုစီသူက VOA ကိုအခုလိုပြောပါရယ
်လက်ရှိရင်ဆိုင်နေရတဲ့အခက်အခဲကတော့ကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဆက်တွေ့ရမယ့်ပုံကူတွေကဒီဘဝကြီးမှာနည်းနည်းလေးခက်နေတော့ဗောလေကျမရဲ့ဝန်ကြီးဌာနတွေရဲ့ထုတ်ပြန်ချက်ကိုပဲပြန်တင်နေရတာမျိုးရှိတာတွေ့ရတာဗောလေအခြေသူတို့ဆက်တွေ့ရမဲ့လူတွေဆိုရင်နည်းနည်းခဲရင်တာမျိုးရှိတယ်ဗောဒီပြီးတော့ဝန်ကြီးဌာနတွေကလည်းထုတ်ပြန်ချက်တွေအားနည်းနေတာမျိုးတွေ့ရတယ်။တင်တော့ရနေတော့လက်ရှိအချိန်မှာဟိုအပြင်လည်းမထွက်ရဘူးဖုန်းနဲ့အတီးပြူပြီးတော့မေးတဲ့အချိန်မှာတော်တော်လေးခဲရင်နေတယ်လက်ရှိကာလမှာ
တင်တဲ့အခြေဆိုင် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကမေလ၄ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာတော့ပဋိပက္ခတွေတဲကစာနယ်ဇင်းတွေရဲ့အခြေအနေအကြောင်းဗီဒီယိုကွန်ဖရင့်အစည်းအဝေးကိုဖော်ပြထားပြီးစာနယ်ဇင်းလောကကိုအကာအကွယ်မပေးနိုင်ဘူးဆိုရင်အခြေခံလူ့အခွင့်အရေးဖြစ်တဲ့လွတ်လပ်ခွင့်ဆိုတဲ့ဆုံးရှုံးမှုကိုပေးဆက်ရလိမ့်မယ်ဆိုတဲ့အကြောင်းသတိပေးထားပါတယ်